မြန်မာစစ်အစိုးရရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံရေးပါတီအဖြစ်နဲ့ရပ်တည်ခွင့်ဒီကနေ့နောက်ဆုံးဖြစ်ပါတယ်။လောလောဆယ်အခြေအနေမှာတော့ရန်ကုန်မြို့က NLD ရုံးချုပ်နဲ့နေရုံးတွေကိုဆက်လက်ဖွင့်ထားဖို့ဆုံးဖြတ်ထားကြပါတယ်။အစိုးရက NLD ပါတီကိုဖျက်သိမ်းလိုက်မယ်ဆိုရင်ပါတီအနေနဲ့အနာဂတ်မှာဘယ်လိုများဆက်ပြီးရပ်တည်မှာပါလဲ။ဒီအခြေအနေတွေကိုမေးမြန်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့မြန်မာစစ်အစိုးရကမလအတွင်းကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရဆိုရင်တီရှိဇဲပါတီတွေဟာဂျပန်60အတွင်းရွေးကောက်ပွဲကော်မရှင်မှာထပ်မံမှတ်ပုံမတင်ရင်နိုင်ငံရေးပါတီအဖြစ်ကအလိုလျောက်ပြည့်ပြည့်မှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့2008ခုနှစ်ဖွဲ့စည်းပုံကိုလက်မခံနိုင်တာကြောင့်ထပ်မံမှတ်ပုံမတင်ခဲ့ပါဘူး။မြန်မာစစ်အစိုးရကထုတ်ပြန်ထားတဲ့ဥပဒေအရဆိုရင်ပါတီရဲ့တရားဝင်တည်ရှိမှုဟာဒီကနေ့တက်မရက်ပြည်ပြီဖြစ်ပါတယ်။ဒါကြောင့်မနက်ဖန်ကစတင်ပြီး NLD ပါတီရုံးချုပ်ရဲ့နိုင်ငံရေးဆောင်ရွက်မှုပုံစံတွေကိုစတင်ပြောင်းလဲတော့မှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူဦးအောင်ကျိုင်ကပြောပါတယ
်။မနက်ဖန်ကတော့ကျွန်တော်ခမ်းမလို့ရုံးကတော့လက်ဖန်ကပုံမှန်တိုင်းနဲ့ဆက်ပြီးတော့ကျွန်တော်တို့ဖွင့်ထားမှာပါ။အဲကျွန်တော်တို့ဖွင့်ဝင်နေလဲဒါနေရမှာပါ။သို့တော်လည်းပဲကျွန်တော်ရေပြောထားတဲ့အချိန်မှာဒေါ်စန်းစီကြီးပြောထားတဲ့အချိန်မှာလက်ဖန်ကစပြီးတော့နိုင်ငံရေးဆောင်တော့ကျွန်တော်တို့လူမနေရတော့ကျွန်တော်တို့ရက်ဆိုင်လိုက်တော့မှဖြစ်ပါလေ။ဟိုကစီးရီးလုတ်သားတို့သဘောထားကျင်ညာတာတို့ထုတ်ပြန်ကျင်ညာတဲ့လုတ်သားတို့ဘာလို့အဲ့ဒါကြီးရှိမှမဟုတ်တော့ပါဘူး။ဒါတော့လည်းပဲကျွန်တော်တို့ကကျွန်တော်တို့ဆွေးပြီးစကားပြောနေကြတာတို့ကျွန်တော်တို့ဒီကြီးလူတွေချုပ်ပြီးလုံကနေဘာလို့အရင်ကောင်းမလဲလို့ဆွေးနွေးနေတာတွေဘာတွေကတော့ရှိကောင်းရှိမှာပေါ့ဗျာအဲ့ဒါကြီးကတော့
ဒီကနေ့မှလည်း NLD ရုံးချုပ်ကိုပုံမှန်ဖွင့်လှစ်ခဲ့ပြီး Nagis လုပ်ငန်းကော်မတီနဲ့ဗဟုအလုံးမှုဆောင်အဖွဲ့ဆွေးနွေးပွဲကိုကျင်းပခဲ့တယ်လို့ဆိုပါတယ်။ NLD ပါတီဟာတရားဝင်ပါတီအဖြစ်ကဖျက်သိမ်းခံရရင်လည်းလူမှုရေးနိုင်ငံရေးလုပ်ငန်းတွေကိုအစူအစီးမပြတ်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆုံးဖြတ်ထားတာဖြစ်ပါတယ်။မန္တလေးတိုင်းဘက်ကအခြေအနေကိုတော့တိုင်း COA ကော်မတီဝင်တူဦးဖြစ်တဲ့ကိုမျိုးနိုင်ကအခုလိုပြောပါတယ်။
ကျွန်တော်ကအဲဒီပြီးခဲ့တဲ့ဟိုပါနော်နေနေရနေရကျွန်တော်တို့ဒီမြို့ပေါ်မှာရှိတဲ့မြို့နယ်တွေနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့လေအဲဒီတော့ကညှိနှိုင်းခဲ့ပါလေ။ဘာလဲဆိုတော့ဟိုဆက်ဆိုင်ရာမြို့နယ်တွေနေသားပေါ်မူတည်ပြီးတော့လူကြီးလုံငန်းတွေဆောင်ရွက်နိုင်ဖို့ဆိုပြီးကျွန်တော်တို့ညှိနှိုင်းဟိုညှိနှိုင်းဆွေးနွေးချက်ရှိတယ်ပေါ့နော်။အဲတော့ကျွန်တော်တို့ကတော့ဟိုဘာတွေလုပ်ဖို့အညာတွေလုပ်ပါတော့ပြောမသားဘူး။ဟိုနေနေဒေသပေါ်မှာမူတည်ပြီးဟိုလုံနိုင်တဲ့ကွင်းပေါ်မှာမူတည်ပြီးတော့လူကြီးလုံငန်းတွေဆောင်ရွက်ဖို့ပေါ့နော်။အဲ့တော့မြို့နယ်တွေကလည်းပြောကြပါမယ်သူကတော့ဓာရင်းနာရင်းကိစ္စတွေမှာပုံပုံဆောင်ရွက်မယ်လို့ပြောတယ်။ဟိုတိုင်းကတော့နိုင်ငံရေးအကျဉ်းသားဒီဆောင်ကြမိသားစုများရဲ့လူမှုထောက်ပံ့လုပ်ငန်းတွေကိုဟိုကတော့ဆက်ပြီးတော့လေပို့ပြီးတော့ကြီးကြီးအောင်ဖြစ်နေအောင်ကျွန်တော်တို့ဆောင်ရွက်မယ်လို့ကျွန်တော်တို့ဆုံးဖြတ်ထားတယ်
။မန္တလေးကမြို့နယ်၄မြို့နယ်မှာရှိတဲ့ပါတီရုံးတွေကိုတော့ဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့ကိုမျိုးနိုင်ကပြောပါတယ်။မိချီလာမြို့နယ်ဘက်ကဆက်လက်ဆောင်ရွက်သွားမယ့်အခြေအနေတွေကိုမြို့နယ်စီကော်မတီဥက္ကဋ္ဌဒေါက်တာသိန်းလွင်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကရုပ်ကောင်မဝင်တာရှိတယ်။ကျွန်တော်ပါတီအနေနဲ့ဒီအင်အားစုအနေနဲ့တော့ကျွန်တော်မပြစ်တရားပုံမှန်ကျွန်တော်တို့မိတ္တရာမြို့နယ်ဆိုရင်ကျွန်တော်တို့အနေနဲ့ပုံမှန်မဆက်တွယ်နေတိုင်းလည်းပုံမှန်စီဝေးရှိတယ်။ကျွန်တော်တို့အနေနဲ့စီဝေးရလို့တော့လုံးဝမရဘူး။ဆုံးဖြတ်ချက်တွေချလို့မရဘူး။ဒါပေမဲ့ကျွန်တော်တို့ဒီစုံပွဲပေါ့ခါတိုင်းနဲ့ဓာနေကြတိုင်းလာကြပါကျွန်တော်တို့ဒါကဝိုင်းပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေတွဲဆုံပဲပုံစံမျိုးပဲဖြစ်ဖြစ်အစီအစီတော့မဟုတ်ဘူးအဂျန်ဒါမပါဘူးဆုံးဖြတ်ချက်မချဘူးဒါပေမဲ့ကျွန်တော်တို့ငြင်းနေတယ်လို့ထိတွေ့နေတယ်ကျွန်တော်တို့ကကိုလူဦးလုံးစုံတုံ့ပြန်နေကိုကျွန်တော်တို့ဆက်လာတော့အမြင်မခံမင်းနဲ့ပဲလူဦးလုံးစုံနဲ့ဆက်လုပ်သွားမှာပဲကျွန်တော်တို့ဒီတိုင်းကြီးအပါတီလည်းမရှိတော့ဘူးကွာဒူလည်းဘာမှလုံးချာမရှိဘူးထိုင်သွားမှာတော့မဟုတ်ဘူ
းပါတီတရားဝင်ရည်တည်ဝင်မရရင်တောင်ပါတီဝင်တွေဆက်လက်စုစည်းဖို့နဲ့နိုင်ငံရေးလူမှုရေးလှုပ်ရှားမှုတွေကိုမဲချီလာမြို့နယ်မှာလာမကနီးဆက်ရတာစီဝင်းတွင်မလိုင်းစတဲ့မျိုးရီမှာပါဆွတ်ဆက်အကောင့်ထဲပေါ်သွားမယ်လို့ဆက်ပြောပါတယ်။မဒရာမျိုးနယ်မှာတော့ပါတီရဲ့တရားဝင်ရည်တည်မှုဟာတတ်မှတ်ရပြည့်ပြီဖြစ်တာကြောင့်ဒီကနေ့ပါတီဆိုင်ဖို့ဖြုတ်ချခဲ့ပါတယ်။ဒါပေမဲ့ဗဟိုညွှန်ကြားချက်အတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မဒရာမျိုးနယ်က NLD ပါတီဥက္ကဋ္ဌဦးခမောင်တန်းကပြောပါတယ်
။ရုံးကတော့ရှိတယ်လေဗျာကျွန်တော်တို့က6နှစ်ကမှကျွန်တော်မှတ်ပုံမတင်ဘူးဆိုရင်ဒါတန်းပါဖြစ်လာလို့အဲ့တိုင်းပေါ်မှာမူပြီးကျွန်တော်ကရုံးလာတော့ဒီနေ့ဟောလှုပ်ရတဲ့သဘောရှိတယ်။ဟုတ်တယ်ခင်ဗျာရုံးပိတ်တယ်ဆိုတော့ဆိုင်းဖို့ကျွန်တော်လည်းဖြတ်တယ်။ကျွန်တော်တို့ကဓမ္မစီနဲ့လူ့ခွင့်ရရှိရတဲ့ရည်စားပေါ်မှာကျွန်တော်လည်းလက်ခံရှုပ်ပြီးတော့ဓမ္မပေါ်ခင်ဗျာ။က
ကျွန်တော်ဒီဘောမှာဗယ်နီးနဲ့ဆက်လက်သွားရမလဲလူမျိုးရေလုပ်ငန်းလုပ်လို့ရမလားလူမျိုးရေလွှားလာတဲ့အဖွဲ့အစည်းတစ်ခုနေလူမျိုးရေလုပ်ငန်းတွေလည်းခုဘဝညကြလာခင်လာရင်သို့မဟုတ်ရင်လည်းရှင်တွေတစ်ခုပါသူညကြလာတဲ့ဘောကျွန်တော်လုံးတင်လုံးလိုက်တာကျွန်တော်လုံးပဲလို့ဒီလိုကြိတ်ရှိပါတယ
်မရေအမျိုးနယ်အတွင်းကတောင်ပြုံးကြီးရွာမှာလည်းမနေ့ကပါတီဆိုင်ဖို့ဖြုတ်ချခဲ့ပါတယ်မြစ်ကြီးနားနဲ့ရေနံကျောင်းမြို့တွေမှာတော့ဒီကနေ့အထိရုံးတွေကိုဖွင့်လက်ထားဆဲဖြစ်ပြီးနောက်ရက်တွေမှာလည်းဆက်လက်ဖွင့်လက်သွားဖို့ဆုံးဖြတ်ထားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့အချိန်ထိတော့ဗဟိုနဲ့အခြားမြို့ကြီးအတော်များများမှာပါတီဆိုင်ဖို့ဖြုတ်ဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးတာမရှိဘူးလို့သိရပါတယ်စစ်ဆိုးရထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေအရတီရှိဆဲပါတီတွေဟာတမ္ပတ်ရဲ့အတွင်မှတ်ပုံမတင်ရင်ပါတီရက်တီခွင့်ပြည့်ပြည့်မဲ့သဘောရှိနေတာကြောင့်ဒါကိုတားမြစ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတရားရုံးချုပ်ကိုပြီးခဲ့တဲ့လကုန်ပိုင်းကရှောက်ထားခဲ့ပါတယ်ဒါပေမဲ့ရန်ကုန်တရားရုံးကမနေ့ကအဲ့ဒီလျှောက်ထားချက်ကိုပယ်ချခဲ့ပါတယ်